ဒီနေ့ကကစားတဲ့ပရီးမီးယားလိဂ်ပွဲတွေမှာခရစ်စတယ်ဘဲလစ်ကအဝေးခွင့်မှာစတိုက်စီးတီးကိုနှစ်ဂိုးတကူ၊ဘုံမော့ကအိမ်ခွင့်မှာဆွန်စီစီးတီးကိုတကူကိုမရှိ၊ဝက်ဆမ်ကအဝေးခွင့်မှာလက်စတာစီးတီးကိုနှစ်ဂိုးကိုမရှိ၊ဝက်ဖို့ကအိမ်ခွင့်မှာနျူကာဆယ်ကိုနှစ်ဂိုးတကူ၊ဝက်စ်ဘရောမ်ကအိမ်ခွင့်မှာတော်တန်ဟမ်ကိုတကူကိုမရှိနဲ့အတီးတီးနိုင်ရကြပြီးအေဗာတန်ကတော့အိမ်ခွင့်မှာဆောက်သမ်တန်နဲ့တစ်ဖက်တကူစီတည်ကြပါတယ်။တောက်ကြနေ့ကကစားတဲ့ Brighton နဲ့ Manchester United တို့ပွဲမှာတော့ Ancient Brighton အသင်းကတကူကိုမရှိနဲ့နိုင်ရသွားပါတယ်။Brighton အသင်းဟာ Man U အသင်းကိုနိုင်ရတာ1982ခုနှစ်ကလေးကဆိုရင်ဒီတစ်ချိန်ဟာပထမဆုံးပါဒီပွဲမှာအနိုင်ရလိုက်တာကြောင့် Brighton အသင်းဟာတန်းဆင်းစုံတွေကနေလွတ်သွားပြီးလာမယ့် Premier League ပြိုင်ပွဲရာသီမှာဆက်ပြီးရှင်ပြိုင်ခွင့်ရသွားပါပြီဒီကနေ့တနင်္လာနေ့မှာကစားမယ့်ပွဲတွေကတော့ Man City နဲ့ Huddersfield, Chelsea နဲ့ Liverpool, Arsenal နဲ့ Burnley ပွဲတွေဖြစ်ပါတယ်ဒီတော့ဒီမှာပဲ Man U အသင်းရဲ့အငြိမ်းစားကံတော်ဝင်နီးပြကြီး Sir Alex Ferguson ဟာဒီနေ့ကအရေးပေါ်အုံနောက်ခွဲစိတ်ကုသမှုခံယူခဲ့ရပြီးခွဲစိတ်မှုကအောင်မြင်ပေမဲ့ဆေးရုံအရေးပေါ်ကမ်းမှာဆက်နေရအောင်မယ်လို့ Manchester United အသင်းကကြေညာချက်ထုတ်ထားပါတယ်။ Premier League မှာလက်ရှိအမှတ်ပေးစရာအရထိပ်ဆုံး5သင်းရဲ့ရမှတ်တွေကတော့ Man City က35ပွဲကစား93မှတ်၊ Man U က36ပွဲကစား89မှတ်၊ Liverpool က36ပွဲကစား82မှတ်၊ Tottenham က36ပွဲကစား81မှတ်နဲ့ Chelsea က35ပွဲကစား66မှတ်အသီးသီးရထားကြပါတယ်။